ိုင်းမြန်မာနယ်စပ်မြို့ဖြစ်တဲ့မဲဆောက်မြို့မှာတော့မဟာတကြံကာလအတွင်းရံပွဲတွေကြောင့်တည်ဆုံးနာတွေရှိတယ်လို့တောင်ရင်မြစ်ကိုအပန်းဖြေကမ်းခြေပုံစံလုပ်ပြီးထောင်ကနန်းရှိတဲ့ထိုင်းမြန်မာလူမျိုးတွေရေကစားလာကြတာလည်းရှိပါတယ်။ပြည်ဝေစင်းနောက်မအေးမာကပြောပြမှာပါ
။မဟာတကြံကာလအတွင်းမှာရေပက်ကစားကြဖို့အတွက်မဲဆောက်အုံဖန်အဝေးကြီးလမ်းမကြီး46ကီလိုမီတာဆိုတဲ့နေရာမှာရေကစားမတ်တပ်တစ်ခုကိုဖွဖရမြို့နယ်ခြေရအုပ်စုနံပါတ်6ကနေဦးဆောင်ကျင်းပပေးခဲ့တာပါ။မနေ့ကတော့အဲ့ဒီနားကဖော့ဖရမျိုးနယ်ထဲမှာရှိတဲ့ထိုင်းနဲ့ကရင်တိုင်းရင်းသားရွာတွေကလူငယ်တွေဟာအဲ့ဒီမန်တပ်မှာရေကစားကြရင်ရန်ဖြစ်ခဲ့ကြပြီးစနက်တွေနဲ့ပြစ်ခတ်တာပြီးဓာတ်တုပ်တွေတုံးပြီးခိုင်ရန်ဖြစ်သွားတာတွေကြောင့်လူငယ်နှစ်ဦးသေဆုံးခဲ့ရတယ်ဆိုပြီးထိုင်းလူမျိုးတို့ကပြောပြပါတယ်
။အကျဉ်းတွေတောက်ကြမူကြပြီးအဲ့လိုပေါ့ရန်မဖြစ်ကြတယ်အဲ့လိုပေါ့ရန်ဖြစ်ကြတယ်အဲ့လိုပေါ့ရန်ဖြစ်ကြတဲ့ဟာကြောင့်တို့ရဲ့တမန်တွေအဲ့လိုဖြစ်ကြတာပေါ့ကြီးကျယ်တော့အကြီးကျယ်တော့ဟာကြောင့်လည်းအဲ့လိုကနာတော့ပါတော့ဖြစ်ရနေဖြစ်ပြရတော့အဲ့ဒီပွဲမှာလည်းလူရောမရသိသွားတော့ဘာ
။အရက်မူးနေကြတဲ့လူငယ်တွေကြားမှာစကားများပြီးငင်းငင်းကလူငယ်တွေနဲ့လာရောက်တဲ့ပတ်ကြသူအချင်းချင်းရန်ဖြစ်ကြရင်းနဲ့စနက်တွေနဲ့ပြစ်ဒုတ်တွေဓာတ်ရှိတွေကိုတုံးပြီးတိုက်ခိုက်ခဲ့ကြတယ်ဆိုပြီးတက္ကရာရဲတပ်ဖွဲ့ကထုတ်ပေါ်ပြောဆိုခဲ့ပါတယ်။နောက်ပိုင်းမှာတော့ရဲနဲ့စစ်တပ်ရောက်လာတော့မှလူငယ်တွေဟာထွက်ပြေးသွားခဲ့ကြပြီးဒဏ်ရာရနေသူ9ဦးထဲက2ဦးဟာစနက်ဒဏ်ရာဓာတ်ဒဏ်ရာတွေနဲ့တည်ဆုံသွားခဲ့ပါတယ်။ရန်ဖြစ်ကြတဲ့အုပ်စုတွေအားလုံးကိုတော့အာဏာပိုင်တွေကစုံစမ်းနေပြီးလိုက်နံဖမ်းဆီးနေပြီးဖြစ်ကြောင်းထိုင်းသတင်းတွေမှာတော့ရေးသားဖော်ပြနေပါတယ်။နောက်ထပ်ရေကစားတဲ့နေရာတစ်ခုကတော့ထိုင်းမြန်မာနယ်စပ်တောင်ရင်မြစ်ပေါ်မှာပါ။မြန်မာဘက်ကရွှေကုတ်ကိုဆိုတဲ့နေရာမှာထောင်ကနန်းရှိတဲ့ရေကစားကြသူတွေနဲ့စီကားနေပုံကိုတော့ရေကစားတဲ့နေရာမှာရှိနေတဲ့မြန်မာနိုင်ငံသားတဦးကအခုလိုပြောပြပါတယ်
။မှထောင်နဲ့ကြည့်ပြီးရှိတယ်မှာ။ဟိုဘက်မြန်မာဘက်ကပိုတော်များနေသေးတယ်။ဒီတဲမှာလည်းများတယ်ဒီနေ့ကပုံများတယ်လို့ပဲလူကလည်းတအားကိုစီနေတယ်မြန်မာဘက်ခြံကရေပုတ်ကိုဘက်မှာဆိုရင်လူကထောင်နဲ့ချီပြီးတော့မနမိုးလေးနေရာဒီမှာကန့်ခုံပြီးတော့ကြပြောပါပါပဲနေကြတာတိုင်းရင်းသားတွေလည်းများတယ်အခုဒီဘက်ထိုင်းဘက်ခြံမှာဆိုရင်ညင်လာတော့ထိုင်းနေကြပုံများလာတယ်ဒီမှာဒီသားအလုပ်သမားတွေကတော့တနေရာပြီးတနေရာဖလက်ပတ်ပြီးတော့စော့နေကြတယ်ပေါ့နော်အကုန်လုံးကတော့ပြည့်စုံပါပါပဲအဲတို့လူခွဲတာလူပြောက်တာတော့အဲဒက်ဆက်ကနေပြီးတော့တို့အခုညီဖက်တောင်းပေးတယ်ဘယ်နေရာရောက်နေလဲဆိုတာပေါ့နော်တို့ချမ်းလို့ရောဗမာလို့ရောကရင်လို့ရောတို့ဟောပြီးတော့အခုညီတွေလိုက်ပေးထားတာတွေ့ရတယ်မှာ
မဲဆောက်ပတ္တရာကမ်းခြေဆိုပြီးမြန်မာတွေကြားမှာစင်စားခေါ်တဲ့အဲ့ဒီနေရာမှာတော့ပြီးခဲ့တဲ့မတ်လကုန်လောက်မှာရေကစားကြရင်ကလေးငယ်နှစ်ဦးသေဆုံးမှုရှိခဲ့တယ်လို့ဒကြံအချိုလေးကလည်းကလေးတဦးပျောက်ဆုံးသွားတာရှိပါတယ်။ဒကြံကာလအတွင်းရေကစားကြတဲ့အခါမှာအန္တရာယ်မရှိအောင်လို့သတိပေးချက်တွေနဲ့အတူလုံခြုံရေးတွေစောင့်ကြည့်ပေးနေတာတွေလည်းရှိတယ်ဆိုပြီးဆက်ပြောပြပါတယ
်။အန္တရာယ်ရှိတဲ့နေရာတွေတော့အန္တရာယ်တွေနဲ့ဆိုင်းမမဆိုင်းမုတ်တွေတို့ချက်ပေးထားတယ်အဲ့တော့အရေးပေါ်ကိစ္စဖို့အတွက်ဒီပိုက်ကလေးတွေတို့ထားပေးထားတယ်။လုံခြုံရေးတွေတော့ပေးနာမှာတို့လိုက်ရှိပေးထားတယ်။လာတဲ့လူတော်တော်များများတော့တို့ကလေးငယ်တွေဆိုဘောတွေနဲ့စော့ကြတယ်ပေါ့နော်။မလုံခုစိတ်ပြီးတော့ညစ်တဲ့နေရာတွေပါတော့သွားတာမရှိဘူး။သူဥစ္စာတို့ကတော့အဲ့လိုမျိုးရေနည်းနည်းညစ်သွားတယ်ဆိုရင်တော့တတိပေးတာရှိတယ်။ပြီးခဲ့တဲ့နှစ်ပတ်လောက်ကညီမလာတော့ကတော့တို့ရေကိုတို့အဟန့်အတားပေါ့နော်။တောက်ခဲတွေမစီသေးတာဘူး။အခုဒီနေ့လာတဲ့အချိန်ကျတော့ဒီအဟန့်သားဒီစီးတာမြန်တာကိုနှင်းအောင်လုပ်တဲ့ပုံစံလေးကိုသူတို့လုပ်ပေးထားတယ်
။မဲဆောက်မြို့ရင်းမှာတော့ရေကစားကြသူတွေနေပါပေမဲ့ရေတခုလုံးနေရာမျိုးတွေနဲ့တောင်ရင်းမြစ်တစ်လျှောက်မှာတော့ရေကစားကြသူတွေနဲ့စီကားမှုတွေရှိနေတာပါ။ဒကြံကာလမှာအရက်သေးသာတောက်စားပြီးကားမောင်းတာတွေ၊စိုက်ကဲမောင်းတာတွေကိုမလုပ်ဖို့အတွက်ဆိုင်းရနာပိုင်းတွေကစစ်စေးရိတ်ကိတ်တွေထားပြီးစစ်ဆေးနေတာတွေတော့ရှိနေပေမဲ့ဒကြံပျော်ရှင်ဖို့အတွက်သွားလာကြသူတွေကိုတော့ဖမ်းဆီးတာတွေတော့တိတ်မရှိပါဘူးရှင်။